Welcome to the Voice of America in Burmese.
นี่ก็ล่ะญาติท่านขึ้นในญาติบาสิต่อราชินะครับมัชลา6เยตะเน็งกะหนิญาบายวิวเมียนมาบายซีซั่นนี้ကိုอเมริกันปิดองสุวอชิงตันดีซีမျိုးတော့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းနိုမီတာ1925နဲ့30မိနစ်တို့အပြင်တိုင်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုပြည်ရေးမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါစေဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇွန်ဝင်းလိုင်ကဆောင်ရွက်ပေးသွားမှာပါဒီကနေ့သတင်းရှင်တို့နားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ယူကရိန်းနိုင်ငံဖြစ်တည်မှုကိုသမ္မတပူတင်ကချင်းချောက်ပြောဆိုလိုက်ပါတယ်ယူကရိန်းဒုက္ခသည်တွေနဲ့အခက်အခဲဖြစ်နေတဲ့မော်ဒိုဗာနိုင်ငံကိုအမေရိကန်ကအကူအညီပေးမယ်လို့ပြောပါတယ်ယူကရိန်းနဲ့ရုရှားတပ်တွေအကြားယာယီအပြစ်ခတ်ရဲစဲရေးသဘောတူညီချက်အရမာရီယိုပိုးမြို့သားတွေဘေကင်းရာထွက်ပြေးနေကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေကိုနားဆင်ရတဲ့အခါမှာတော့
အဲ့ကျွန်တော်ဝါပါတိသာကိုဝင်ပြီးတော့မြည်ရှုရတယ်ပေါ့။ပြင်းပြကျွန်တော်လုပ်တော့56ဇုံဝါပါမမချန်တော့ဘူး။အကုန်ဟောလိုက်ကြတော့မြည်ရှုမြည်ရှုစက်ကောင်စီ
စစ်သားနဲ့စကိုင်းတိုင်းတွေကဒီပဲရင်နဲ့ကဏီမြို့နယ်တွေကကြေးရွာတချို့ကိုစစ်ကောင်စီကမြည်ရှုဖြစ်စီခဲ့တဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုနားဆင်ကြရပါမယ်။အဲ့နောက်မှာတော့သတင်းပြည်ကြတဲ့သတင်းပတ်အတွင်းအတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အမှုကြားနာမှုအခြေအနေနဲ့မြန်မာနိုင်ငံထက်တရားဥပဒေစိုးမိုးမှုရနေတဲ့အကြောင်းသတင်းပြပိုချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မပေးစာများကဏ္ဍသတင်းတွေကတုဒ္ဒအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။ဒါတွေကိုမတင်ဆက်ခင်တော့အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့အနားလောင်တို့ကပြောပြပေးကြပါမယ်ခင်ဗျာ။
ယူကရိန်းကလက်ရှိသွားနေတဲ့လမ်းကြောင်းအတိုင်းဆက်သွားမယ်ဆိုရင်ယူကရိန်းနိုင်ငံတော်ဖြစ်တည်မှုကအနိုင်ရှိတယ်လို့ရုရှားသမ္မတပူတင်ကစနေနေ့ကပြောလိုက်ပါတယ်။ယူကရိန်းအပေါ်မပြန်တမ်းရဆုံးသတ်မှတ်ရင်ဥရောပအတွက်သာမကကမ္ဘာကြီးအတွက်ပါအေယာမစစ်ကပ်ဘေးကြီးစိုက်လိမ့်မယ်လို့ Aeroflot ဝန်ထမ်းတွေနဲ့တွေ့ဆုံမှာပူတင်ကပြောခဲ့ပါတယ်။အဲ့ဒီစနေနေ့မှာပဲရုရှားယူကရိန်းယာယီအပြစ်ရရေးသဘောတူညီချက်ကပြတ်တယ်လို့ဖြစ်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီသဘောတူညီချက်ကိုရုရှားတပ်ဖွဲ့တွေကစောင့်ထိုင်မယ်လို့ရုရှားလိုလာတဲ့ခွတ်ထွက်ရေးအုပ်စုတစုကတာဝန်ရှိသူတို့ကတနင်္ဂနွေနေ့ကပြောပါတယ်။မာရီယူပေါ်နဲ့ဗော်လိုဗာခမြို့တွေကနေရက်သားတွေရှောင်သွားနိုင်တဲ့လမ်းကြောင်းတွေကိုပြန်ဖွင့်ပေးမယ်လို့လည်းဒိုနက်စ်မြို့ကိုထိန်းချုပ်ထားတဲ့ခွတ်ထွက်ရေးအုပ်စုရဲ့စီရေးတာဝန်ရှိသူတို့ကဆိုပါတယ်။ရုရှားကပြစ်ခတ်နေတဲ့အတွက်အဲ့ဒီသဘောတူညီချက်ကစနေနေ့တုန်းကပြတ်သွားတယ်လို့ဖြစ်ခဲ့တာပါ။မာရီယူပေါ်မြို့ကနေတနင်္ဂနွေနေ့ကလူတွေမြို့ကိုစွန့်ခွာထွက်ပြေးခဲ့ကြတာကိုယူကရိန်းတာဝန်ရှိသူတွေကလည်းအတိအပြုကြေကြာခဲ့ပါတယ်။စနေနေ့လုံးကတော့အဲ့ဒီထွက်လန်းတွေကိုရုရှားတိုက်တွေကပြစ်ခတ်တိုက်ခိုက်ခဲ့တာပါ။မြို့တော်ကီးပြို့ရဲ့မြောက်ပိုင်းကချန်နီးမြို့ကိုကြီးကြီးမားမား900ကီလိုဂရမ်ဘုံးတွေနဲ့ရုရှားကတိုက်ခိုက်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတို့ကပြောပါတယ်။ပုံမှန်အဖြစ်ဆိုရင်တော့အဲ့ဒီလိုဘုံးတွေကစစ်စခန်းတွေအပေါ်မှာပဲသုံးတာဖြစ်ပေမဲ့အရက်ဘက်လူနေအိမ်ခြေတွေပေါ်ကျဲခဲ့တာဖြစ်တယ်လို့သူကဆိုပါတယ်။ယူကရိန်းဒုက္ခသည်တွေနဲ့အခက်အခဲဖြစ်နေတဲ့မော်ဒိုဗာနိုင်ငံကိုအမေရိကန်နိုင်ငံကကူညီမယ်လို့စနေနေ့ညကရောက်ရှိလာခဲ့တဲ့အမေရိကန်နိုင်ငံဂျာယီဝန်ကြီးကပြောလိုက်ပါတယ်။မော်ဒိုဗာနိုင်ငံမှာယူကရိန်းဒုက္ခသည်300,000ရောက်ရှိနေပြီးအခုညလိုအကြောင်းဝန်ကြီးချုပ်နတာလီယာဂဲဘရီတယ်ကအမေရိကန်နိုင်ငံကိုတရင်းခွင်တွေနဲ့ကပြောကြားခဲ့တာဖြစ်ပါတယ်။မော်ဒိုဗာနိုင်ငံမှာလူဦးရေ 1.6 သန်းရှိပြီးဥရောပမှာအဆင်ရဆုံးနိုင်ငံလေးပါ။ဒီကနေ့မနက်မှာယူကရိန်းကနေနယ်စပ်ကိုဖျက်လာတဲ့လူ300,000ရှိပြီး300,000ကမော်ဒိုဗာနိုင်ငံမှာစကားချနေနေကြပါတယ်လို့ဝန်ကြီးချုပ်ကအမေရိကန်နိုင်ငံသားဝန်ကြီးဘလန်ကန်ကိုဒီကနေ့ပြောခဲ့တာဖြစ်ပါတယ်။ဒီဝင်တော့ဝင်ဖို့ကိုထားနိုင်အောင်တတ်နိုင်မြအရာရာကိုအခုညီပါမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကကတိပြုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဟာစနေနေ့ကပိုလန်ကိုရောက်ရှိခဲ့ပြီးလူသားချင်းစာနာထောက်ထားရေးအကူအညီအတွက်လိုအပ်ငွေ 1.5 ဘီလီယံဂျာမန်ငွေထူထောင်ဖို့ကြိုးစားနေကြောင်းအင်ဂျီရောကပြောပါတယ်။ရုရှားတွေသိမ်းပိုက်လိုက်တဲ့ယူကရိန်းနိုင်ငံရဲ့မရီယူပေါ်မြို့ကနေမြို့သူမြို့သားတွေဟာနေ့လယ်12နာရီကနေစပြီးမြို့ကိုစွန့်ခွာထွက်ပြေးနေကြပြီဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားတပ်တွေကြားယာယီအပြစ်ခတ်ရစဲသဘောတူညီချက်အရအခုလိုထွက်ခွာခွင့်ရရှိခဲ့တာဖြစ်ပါတယ်။မနေ့စနေနေ့လုံးကတော့ရုရှားတပ်တွေကပြစ်ခတ်နေခဲ့တဲ့အတွက်ပြည်သူတွေထွက်ခွာလို့မရခဲ့ကြပါဘူး။မရီယူပေါ်မြို့မှာလူဦးရေ4,000ကျော်ရှိပါတယ်။အဲဒီမြို့မှာညပူချိန်ကရေကဲမတ်သာသာလေးသာရှိပြီးလက်စစ်မီးတွေကလည်းပြတ်တောက်နေပါတယ်။ဆရာဝန်တွေဟာတယ်လီဖုန်းမီးနဲ့ပဲလူနာတွေကိုကြည့်ရှုကူသနေရပါတယ်။ဖုန်းလိုင်းတွေကလည်းပြတ်တောက်သွားတဲ့အတွက်ရေးပေါ်စိတ်ကူသရေးအဖွဲ့တွေနဲ့အဆက်အသွယ်ရဖို့ခက်ခဲဖြစ်နေပါတယ်။ အစားစာနဲ့ရေလက်ပြတ်တောက်နေပါတယ်အဲ့ဒီမျိုးကိုရုရှားကသိမ့်ပိုက်လိုက်တဲ့အတွက်ခရိုင်းမီးယားနဲ့ကုလန်ဆက်သွယ်လို့ရရှိသွားပါတယ်ခရိုင်းမီးယားကျွန်းဆက်ကိုရုရှားကယူကရိန်းစီကနေ2014မှာသိမ်းယူခဲ့တာပါယူကရိန်းရဲ့ပင်လယ်ထွက်ပေါက်ကိုရုရှားကပိတ်ဆို့ဖြတ်တောက်လိုဟန်ရှိတယ်လို့သုံးသပ်ကြပါတယ် ရုရှားနိုင်ငံမှာရှိတဲ့သူတို့လုပ်ငန်းတွေကိုကြက်ဆက်လိုက်ပြီးမဲ့ရုရှားအပြင်ကနေသတင်းတွေကိုဆက်လက်တင်ပြနေမှာဖြစ်တယ်လို့ VOA BBC နဲ့ RFE RL သတင်းဌာနတွေကပြောကြပါတယ်ရုရှားတပ်တွေရဲ့စစ်စီရေးနဲ့ပတ်သက်ပြီးသတင်းမှားတွေကိုဖျက်ရင်ထောင်ဒဏ်15နှစ်ချမှတ်လိုက်တဲ့ဥပဒေပြက်ကိုရုရှားလွှတ်တော်ကတောက်ချာနေကပြဋ္ဌာန်းလိုက်ပြီးတဲ့နောက်နိုင်ငံခြားသတင်းဌာနတွေကရုရှားမှာရှိတဲ့သူတို့ရဲ့လုပ်ငန်းတွေကိုရပ်ဆဲလိုက်ကြကြောင်းကြေညာခဲ့ကြတာပါရုရှားအစိုးရဟာပြည်သူတွေကိုသတင်းမှမသိရအောင်ဖုံးအုပ်ပြီးအမောင်းတိုက်ချလိ ဒီကြလွတ်လပ်တဲ့သတင်းအချက်လက်ရရှိရေးဟာအခြေခံလူခွေရေးဖြစ်တယ်လို့ BBC ကကြေညာချက်မှာပြောလိုက်ပြီးရုရှားနိုင်ငံပြင်ပကနေယူကရိန်းနဲ့ရုရှားရဲ့ဒေသချုပ်ကိုတနေ့လေးနာရီကြာလိုက်လို့မိတာကနေအသံလွှင့်မယ်လို့လဲဆိုလိုက်ပါတယ်။ဒါဟာစီးရေးတိုက်ပွဲကာလအတိုင်းပြန်လုတာပါ။အခုလိုဥပဒေကြားထားလိုက်တာဟာပူတင်အစိုးရကအမှန်တရားကိုတိုက်ခိုက်လိုက်တာဖြစ်ပြီးယုဒရဲ့သတင်းတော်တွေကိုရုရှားန Ukraine ကို စတင် တိုက်ခိုက်ခဲ့တဲ့ February လ 24 ရက်ကလေးက စပြီး အနောက် နိုင်ငံ သတင်းဌာနတွေရဲ့ internet စာမျက်နှာတွေကို ဝင်လို့မရအောင် လုပ်ခဲ့တယ်လို့ AFP သတင်းဌာနက ပြောပါတယ်
American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 အထိ 5.19 kHz 5953ည ไบโทรมิเตอร์ 25 kHz 7883 ไบโทรมิเตอร์ 32 kHz 9335 รูปဖြင့်สนิทตนิงတွေမှာไบโลมิเตอร์ 190 kHz 1905 ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် အမေရိကန် နဲ့ဥရောပမဟာမိတ်တွေကရုရှားအစိုးရနဲ့ဆက်ဆံနေတဲ့ရုရှားတထေကြီးတွေရဲ့စင်ခံသင်္ဘောတွေကိုသိမ်းမယ်လို့အမေရိကန်သမ္မတအကြီးအကဲကတတိပေးလိုက်ပါတယ်။ဒီလ်ဘရာစင်ခံသင်္ဘောကြီးဆိုရင်ဘောလုံးကွင်းနဲ့ရှိပြီးရဟယင်နှစင်းဆင်းသက်နိုင်တဲ့ကွင်းတွေလည်းပါတဲ့အပြင်25မီတာရှိတဲ့ရေကူးကန်နဲ့လူပေါင်း130အထိတင်းဆောင်နိုင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုစင်ခံသင်္ဘောကြီးတွေကိုသ မ်မခံရအောင်လို့စင်ခံတင်မော့အတော်များများကိုလျှို့ဝှက်ဘန်စနစ်တွေနဲ့မပုံတင်ထားတာပါရုရှားသတင်းတွေပိုင်းနဲ့စင်ခံရွက်တင်မော့ပေါင်း56စင်နဲ့သူတို့ကြောက်ချအရနာထားတဲ့နေရာတွေကို AP သတင်းဌာနကအစုံစံတွေ့ရှိထားပါတယ်အတော်များများကတော့မြေထဲပင်လယ်ဒေသနဲ့ကရေဘီယံကျွန်းစုတွေမှာကြောက်ချအရနာထားတာပါဒါပေမဲ့လည်းအဲ့ဒီထဲကတင်မောဒတာစင်ကျော်တို့ကတော့အနောက်နိုင်ငံရဲ့တန်ခါပိတ်ဆို့မှုနဲ့လူကင်းနဲ့လူသူအယောက်အပေါက်နဲ့ရာမော်လ်ဒီဗက်စ်နဲ့မော်နီနီဂရိုလိုနိုင်ငံတွေစီပို့ဆောင်ထားကြပါတယ်ယူကရိန်းနိုင်ငံကိုရုရှားတို့အင်အားအလုံးရင်းနဲ့ကျူးကျော်တိုက်ခိုက်နေတဲ့အတွက်ဒေသထွက်ကုန်တွေကိုမိခိုးနေရတဲ့ဥရောပအာဖရိကနဲ့အာရှတိုက်တွေကလူတွေအတွက်စာနာရိတ်ခါရရှိရေးချင်းချောက်မှုတွေဖြစ်လာနေပါတယ်ဒီစီဩဇာကျွေးဝါတဲ့ယူကရိန်းနိုင်ငံကိုကမ္ဘာပေါင်းပေါင်းခြေထောင်ကြီးလို့တင်စားခေါ်ပေါ်ကြတာပါရုရှားနဲ့ယူကရိန်းနှစ်နိုင်ငံပေါင်းပြီးတော့ကမ္ဘာတဝန်းကိုတင်ပို့နေတဲ့ဂျုံက၃ပုံ၃ပုံနီးပါးရှိပြီးတော့ပြောင်းတဲ့စားသုံးစီရိုကိုလည်းအများအပြားတင်ပို့နေတာပါယူကရိန်းကျူးကျော်မခံရခင်တစ်ပတ်လောက်ကတည်းကကမ္ဘာဂျုံစည်းတွေက55ရာခိုင်နှုန်းအထိထိုးသက်သွားပါတယ်2011ခုနှစ်နောက်ပိုင်းဇင်းနှုန်းတွေဒီလောက်အထိမြင့်တက်လာတဲ့အတွက်ကုန်စည်စီစဉ်မှုထိခိုက်လာနိုင်ပါတယ်ဒီအခြေအနေကြောင့်အစိုးရထောက်ပံ့တဲ့ဂျုံတွေအပေါ်မိခိုနေရတဲ့အီဂျစ်နဲ့လေဘနွန်လိုနိုင်ငံတွေမှာစီးရဲနွားပါသူတွေတိုးလာနေတယ်လို့ AP သတင်းမှာရေးထားပါတယ်။တန်းနဲ့ချီတဲ့ယူကရိန်းပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရခြင်းတောင်သူတွေလည်းရုရှားတို့ကိုပြတ်တိုက်ဖို့တမမဟုတ်အသက်မသေးအောင်နေနေရတဲ့အတွက်သူတို့စိုက်ပျိုးမြေတွေကိုလစ်လျူရှုထားရတာပါ။ပေါင်ပေါင်ခောက်ဆွဲနဲ့တရိတ်ဆန်အစာတွေထုတ်တဲ့နေရာမှာတုံးတဲ့ဂျုံနဲ့အခြားကွန်ပစ္စည်းတွေကဘာတဝန်းတင်ပို့နေတဲ့စိတ်ကန်တွေလည်းပိတ်ထားပါတယ်။ရုရှားနိုင်ငံကိုလည်းအနောက်နိုင်ငံတွေကတန်ခတ်ပိတ်ဆို့ထားတာကြောင့်စိုက်ပျိုးရေးထွက်ကုန်တွေပြပကိုတင်ပို့နိုင်ခြင်းမရှိပါဘူး။ရုရှားတို့ကယူကရိန်းကိုရဲဆက်စွာကျူးကျော်တိုက်ခိုက်နေတဲ့အတွက်လောက်မဲ့သမ္မတရွေးကောက်ပွဲမှာထပ်ပြေးရှင်ရဖို့စဉ်းစားနေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ American First American ပထမဆိုတဲ့မူဝါဒအပေါ်အလေးနက်ထားစံသက်စရာတွေဖြစ်လာနေပါတယ်။ ยูเครนโมจูจอเรตัมราปูตินโกไต่ตอเรลูซุปจีชีจูเคเรมิสเตอร์ทรัมป์กาอลูชินเรคอนซาเวทีฟลูชาตะจวาตูเรเนปีเกนเดตะบาตวยซุมเวมาตัมราปูตินโกทับปิรอชีจูเคเบเมโลบะดูกะมาทาวคานามะตวยอาบาว อเมริกาตำราฮาวโดนในทรัมป์เนี่ยอโซไบเมสเซียวมูเรมาตุเดียกบาเซกเรกาจินตงลาเรริพับลิกันปาร์ตี้โรเย่ในงาชามัวดาริโกเปลี่ยนแปลงทางตัวเพื่อเปลี่ยนสู่เคราบาเซจินาอภิเษกพันขยายเรอทิงกี้ริพับลิกันมาจอห์นแมคเคนยี่อภิเษกโกหลังเปลี่ยนสู่เคราเมสเตอร์ทรัมป์กาอธิจันวาดีรุ่นเนาะบาฮามิกพักกันไปว่าสิ่งนั้นงานในยุทธมารีจังกงเวียดบอตุนิมูเรเปลี่ยนเนียร์ฮะอเมริกาอุตมารีโกที่ใกล้นานาสิเร อเมริกาฮะเป็นรัฐมนตรีส่งเนื้อสิบวันสินวันนี้เลยลูกยุ่งจีนจะได้ไม่สนับสนุนชูการ์โรตั้มนาทรัมป์เลยก็ท้าขันจับไปยูเครนกับรัสเซียรู้จู่โจมในราชาวยินดีรีทูตในยี่กว่าสิบวันที่เกิดเนี่ยรักก็ตั้มยังสาวเด็กนี่เดียวหนึ่งงานนิสสินสิบวันพรมพิวตัวเต็มมือยิ้มมาเจ้าเซซูเนตเวตเวนในส่งที่ชอบชาลัยไป เดียวหนึ่งไงสิบวันพรมพิวมุนงูงาตระมังงาอยากให้น้องวุ่นเจนตามาจังเดียววุ่นเช่าดีกับชิงาเดียวสุดออกมาดูกับพี่สุขเฮาว่าเอรียิมันเชฟพี่มีปูอาศัยลูกกันยาเลยเมลูเลี้ยวไปชูเครนกับรัสเซียรู้จักกันเลยว่าเดียวอพอเตียมุเตชิเมปงมียาบุลูจุดนึงขมันพี่สุราชีเบเมลูลองซาซิเซตเดตันเนอร์จงอาเลยเมลูเลตงตาจับไป
รัสเซียตำราปูตินเยสีเอจูจอมุเน่ทักกันเกนเนียเดียวหนึ่งก็ด้วยส่งสื่อในมือเรื่องผู้กระทำตายตัวต่างสู่ทวารเลยทับไปเมื่อเลยอาชาอสุยาเรื่องมิวรัสเซียรู้ยังรู้ยังกูติดต่อช่องชารามิวรอมชีวาวน่าสนใจสิทารเดรินเอโกอุตมันตานเน่นั่งลังนุตินพิอาปีเกจาระบักเนี่ยพิวอเมริกันตั้งงานเน่ตินิกันนี่ยาวันสื่อสื่อในกูเสร็จทุลิมปีนี่ดาวะ กูรับเรื่องไปพูดจัดดีกูเต็มพี่อาเปี๋ยบุเลยเอาลาบิโม่พระมาอุโซโน่สกายไตน์จึงงามยูเน่ตชูกาเจียวารีมิชูขันยาเรตเรื่องกูเต็มพี่อาเปี๋ยบ้างไหมสิ่งก่อนสิ่งตัดเดนเนมีชินเลยเล่าเนี่ยสกายไตน์เดียดาจีที่เป็นยูเน่กันยูเน่เรื่องกาเจียวารีมาเนี่ยเองเนี่ยมีลองพิจารณาดูสิ่งยี่เดียวจังที่ตากันนี่แหละทวีเต็มช่องนี้จ้าบ้างไหมทวีเนี่ยเรื่องที่ตากันนี่ตัวเอเยบอสิว่ากูยี่เดียวรู้อันนี้บ้างไหมยังงงอ่ะเปี๋ยบุเรื่องที่เร
်အင်တာနက်လိုင်းတွေဖြတ်တောက်ခံရပြီးတော့စစ်ကောင်စီကနေပြည်တော်ရှင်းလင်းစစ်ဆင်ရေးတွေကိုပုံပြီးတိုးလှုပ်လာပါတယ်။စကိုင်းတိုင်းရှိဖို့ခိုင်တပင်းမြို့နယ်နဲ့ငါဖာလုံမဲဝေးတဲ့ဝဘကြီးရွာကိုမတ်လ9ရက်နေ့မနေ့ပိုင်းကစစ်ကောင်စီကဝင်ရောက်ပြီးတော့မိရှုတဲ့အတွက်နေ56လုံးမိတော်ကျွမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်တဲ့ဖြစ်စဉ်လုံးဝမရှိဘဲနဲ့နေတွေကိုမိရှုသွားတာဖြစ်တယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကပြောပါတယ်။
အဲဒီကျွန်တော်ဝဘတတိကကိုဝင်ပြီးတော့မိရှုရယ်ပေါ့နော်။ကျင်းစရာကျွန်တော်လုပ်တာက56လုံးဝမှမမှန်တော့ဘူး။အကုန်ဟောလိုက်ကြတာ။မိရှုစစ်ကောင်စီစစ်သား20လောက်လာပြီးတော့မိရှုရယ်။ဒီကာဝေးတုတ်တဲ့ခရီးအင်္ဂလန်လိုရွေးရှုတာမျိုးမဟုတ်ဘူး။အကုန်လုံးအဲ့တော့ရှုသွားတာပေါ့နော်ဝင်တဲ့ကသူ့ကိုဟိုမိုင်းဆွဲလို့ဘာသာမျိုးမဟုတ်တော့ဘူးဝင်တော့ဝင်ရောက်ကွာသူကအကုန်ရှုရဲ့သဘော
စစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာကြီးရောက်သားတွေဟာဘေးလွယကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်လက်ရှိတပင်းမြို့နယ်ထဲမှာစစ်ပေးရှောင်နေရသူတောင်းတဲ့ချီရှိနေပြီးတော့တပင်းမြို့နယ်ထဲကဒေသခံတွေပြင်ရှုဖို့ပက်ကြီးရွာကစစ်ပေးဒုက္ခသည်တွေဟာတင်းရှောင်နေရတာပါစပီးဒုက္ခတွေတဲမှာဖြားနာရီရှိပြီးတော့စေဝါအစာတောက်အကူအညီတွေလိုအပ်နေတယ်လို့လည်းသူကဆက်ပြောပါရယ
်စေဝါရောအစာတောက်ရောအရင်ကကျဲနေပါပြီကျွန်တော်တို့ဘာမှစားရမရှိဘူးစံလောက်ပဲရှိတယ်ပေါ့ဆန်းနေဟာမရှိဘူးဖြစ်နေပေါ့စေဝါအကူအညီလိုအပ်တယ်ပေါ့ညအထူးသဖြင့်ပြောမယ်ဆိုတော့နေမကောင်းတာရောကုသမှုတော့လည်းစပီးဆောင်ရင်းဆိုတော့ကျွန်တော်တို့ဒါကမဆောင်နိုင်တော့ဘူးအားလုံးအတူတူနေကြရတာဆိုတော့ဒီနေရာမှာပြုတ်ပြီးနေကြရတာဆိုတော့ဒါကကူးတော့တာပေါ့ဗျဟိုအားကြီးဖြစ်နေတာများပြောတာ
ကျတော့ဒီပင်းရင်ဘက်ကအခြေအနေပါဖေဖော်ဝါရီလ28ရက်နေ့ကလည်းစီးတင်းမာနေတဲ့ရင်းမဲ့ပင်နဲ့ကဏီမြို့နယ်ခြားကချောင်းမကြီးရွာမှာလည်းမတ်လ9ရက်နေ့စနေနေ့ညပိုင်းမိရှုခါတဲ့အတွက်နေရင်းအပြင်ကြီးရွာစီပီကလည်းမိလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ
်ကျမတို့ကအဲ့ကြတော့အပြင်မှာပြေးနေတာချင်းကျမတို့ကကြောက်လို့ဆိုပြီးတော့ပြေးနေရတာချင်းချောင်းမတော့အဲ့လိုမျိုးမိလောက်နေနဲ့မိရှုနေနေလို့သူကအဲ့လိုပြောတာချင်းကျမတို့အနောက်ချောင်းမအနောက်ရွာက73အိမ်လောက်နေရှိစေးသားမှာပါလာရှင်းကျေးလက်စေးသားမှာပါလာရှင်းပြီးတော့ချောင်းမအစီရွာကအလုံးပြောရှင်းနေအိမ်ကြီးကတော့ပါတယ်နေအိမ်ကြီးကတော့အကုန်လုံးဘာမှကိုရဘာမှကိုမရလိုက်ပါဘူးရှင်းအကုန်လုံးပါလာပါရှင်းဘာမှလည်းမရလိုက်ကြပါဘူးရှင်းဒီမှာလည်းမီးရမတက်ရဲတဲ့ခါကျတော့အကုန်လုံးပါတော့တာရှင်းတောင်သူကြီးနင်းနင်းလာလာသူကောင်းဒီမှာ
ဒီလိုခေရတဲ့အလုပ်တွေဒီဟောခေရတဲ့အိမ်တွေနဲ့ကျမတို့တညာနဲ့အကုန်လုံးမီးချိုးခံရရပါရဲ့ရှင်အခုလိုကြေးရနေနေပြီးတော့ဆုံးရှုံးခံရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတွင်ထုတ်ပြန်လာတော့မရှိသေးပါဘူးဖေဖော်ဝါရီလ26ရက်နေ့ကရမပင်မြို့ချင်းမုံကြေးရွာနဲ့ညောင်ကိုင်းကြေးရွာကို လီကျောင်းကနေပြီးတော့ပြစ်ခတ်ပြီးတော့နေမီရှင်းလင်းလာတွေလှုပ်လို့ဒေသခံ5ဦးထက်မနည်းသေဆုံးခဲ့ရပါတယ်ဖေဖော်ဝါရီလ26ရက်နေ့မှာရမပင်မြို့နယ်ကနေမြို့ကြားရမပင်ဘက်မှာရှိတဲ့တပီးကြီးရွာကိုစစ်ကောင်စီတပ်တွေကလီကျောင်းကနေပြီးတော့ပြစ်ခတ်နေမီရှင်းလင်းလာတွေလှုပ်လို့ပဲနေအိမ်တွေကိုမိရှို့တဲ့အတွက်လည်းတပီးကြီးရွာကနေနေရာနီးပါးမီးလောင်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ရမပင်မြို့နယ ားလုံးကိုမိုဘိုင်းဖုန်းအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုဖုန်းခေါ်ဆိုမှုတွေလည်းခက်ခဲနေပါတယ်ခင်ဗျာ
။ကုသညုံတင်ပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာမြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးမှုရိုးရွင်းနေတဲ့အခြေအနေကိုတင်ပြပေးသွားပါမယ
်။ပထမကွာစစ်အစပိုင်းမှာရုရှားအင်ပါယာရဲ့နယ်မြေတွေကိုအနောက်ဖက်ဆိုရင်ဂျာမနီနဲ့ Austro-Hungarian Empire တောင်ဘက်ဆိုရင် Ottoman Empire နဲ့ပါရှားဒေသတွေတို့ချဲ့ခဲ့ပါတယ်။အဲ့ဒီအချိန်ရုရှား Empire မှာဖင်လန်ပိုလန်နဲ့ယူကရိန်းနိုင်ငံတို့ပါဝင်ပြီးတော့ဘော့တနီးယားပင်လယ်ကွေ့ဘော့တစ်ပင်လယ်နဲ့ပင်လယ်နက်တို့စီကိုထွက်ပေါက်ရပါတယ်။ရုရှားနိုင်ငံအော်တိုဝါဒေါ်လန်ရေးမှာနိုင်ငံအာဏာရယူလိုက်တဲ့ဘော်ရှီဗစ်အစိုးရကဖင်လန်ရဲ့လွတ်လပ်ရေးကြေညာမှုကိုအတိအမှတ်ပြုလိုက်တာပါ။ပထမကမ္ဘာစစ်ကနေရုရှားနှုတ်ထွက်တော့ဂျာမနီသူ့ရဲ့မဟာမိတ်တို့နဲ့နိုင်ငံရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။ပိုလန်၊ဘယ်လာရုစ်တစိတ်တွေကယူကရိန်း၊ဖင်လန်၊ဘော်လ်ကန်ဒေသနိုင်ငံများကိုရုရှားနယ်မြေလို့ကြေညာထားတာပဲဖြစ်ပြီးခဲ့ပါတယ်။အာမေးနီးယားကလွတ်လပ်ရေးကြေညာပြီးရူမေးနီးယားကဘက်ဆာရာဗီးယားအခုယူကရိန်းနဲ့မော်ဒိုဗာတို့ပိုင်းတွေကိုဝင်ရောက်နေရယူထားပါတယ်။ရုရှား၊ဘယ်လာရုစ်တစိတ်တွေကယူကရိန်း၊ဂျော်ဂျီယာ၊အာမေးနီးယား၊အဇာဘိုင်ဂျန်နဲ့ဆိုဗီယက်ပြည်အောင်စု USSR ကိုတည်ထောင်ခဲ့ပါတယ်။1920ပြည်လုံးနှောင်းပိုင်းနှစ်တွေမှာဥစ်ဘက်ကစ္စတန်၊တာခ်မန်နစ္စတန်၊တာဂျီကစ္စတန်နိုင်ငံတို့ကဆိုဗီယက်ပြည်အောင်စုတွေကိုဝင်ရောက်လာခဲ့ကြတာပါ။နောက်ဆယ်စုနှစ်ပြည်မှာလည်းကာဂစ္စတန်၊ကာဂျစ္စတန်ဒေသတွေကဆိုဗီယက်ပြည်အောင်စုတွေကနိုင်ငံတွေဖြစ်လာပါတယ်။ဒုတိယကမ္ဘာစစ်အစမှာတော့ဂျာမနီနဲ့ဆိုဗီယက်တပ်တွေပိုလန်နိုင်ငံကိုကျူးကျော်ခဲ့ကြပြီးတော့သူတို့ကြောင့်ပိုလန်နှစ်ချမ်းကွဲခဲ့ပါတယ်။ရုရှားကဖင်လန်ကိုကျူးကျော်ပါတယ်။နောက်နှစ်နိုင်ငံရေးစာချုပ်ထုတ်ဆိုနိုင်ခဲ့ပြီးတော့ဖင်လန်နယ်မြေတချို့ဆိုဗီယက်ပြည်အောင်စုကိုပေးလိုက်ရပြီးတော့နေဆက်မြင်တက်မှတ်နိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုကနေမော်ဒိုဗာ၊အက်စတိုးနီးယား၊လက်တဗီးယားနဲ့လစ်သူရေးနီးယားတို့ကွဲထွက်သွားပါတယ်။ရုရှား၊မွန်ဂိုလီးယားတို့နဲ့ထိစပ်နေတဲ့ဒေသအဆိုဗီယက်ထဲရောက်သွားပါတယ်။ချက်ကိုစလိုဗေးကီးယားရဲ့ကာပက်တိုယူကရိန်းဒေသအဆိုဗီယက်ထဲရောက်သွားပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးချိန်မှာတော့ဆိုဗီယက်ပြည်အောင်စုနဲ့ပိုလန်တို့နယ်မြေသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။တခြားနိုင်ငံ9နိုင်ငံနဲ့ဆိုဗီယက်ပြည်အောင်စုဝါဆောမဟာမိတ်စစ်စာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုပြိုကွဲတဲ့အခါမှာဆေးရေးတိုက်ပွဲပြီးဆုံးသွားပါတယ်။ဂျော်ဂျီယာရဲကအကာဇီယာနဲ့တောင်အိုဆက်ရှားဒေသတို့ကိုရုရှားကဝင်နေရယူလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားဒေသကိုလည်းရုရှားသိမ်းယူလိုက်ပါတယ်။
ဒီအမေရိကန်တန်ခါတင်းငင်းနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေကြပါခင်ဗျာ။အခုတော့ဒေါန်ဆန်းစုကြည်အမှုကြားနာမှုအခြေအနေကိုကြည့်ကြရအောင်ပါ။နိုင်ငံတော်တပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုရွှေနဲ့ဒေါ်လာတွေယူတယ်ဆိုပြီးအဂတိလိုက်စားမှုနဲ့စစ်ကောင်စီကတရားစွဲထားတဲ့အမှုကိုနေပြည်တော်မှာရှိတဲ့တည်ထန်တရားရုံးကဆွဲချက်တင်လိုက်ပါတယ်။ဒီမှုကိုဆွဲချက်တင်လိုက်ပြီးမဲ့လည်းတရားလိုဘက်ကတက်တည်တဲ့စုံတရားပြနိုင်ခြင်းမရှိဘူးလို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကပြောပါတယ်။ပြီးခဲ့တဲ့တပတ်အတွင်းကပြေခွင့်ကြားနာမှုအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဘက်ကယုံကြည်မှာရွှေနဲ့ဒေါ်လာတွေယူရဲဆိုပြီးအောက်ဒီလိုက်စားမှုနဲ့စွဲထားတဲ့အမှုကိုစွဲချက်တင်လိုက်ပါတယ်။ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့အခောက်ရွှေ9ပိတ်သာလက်ခံရယူခဲ့တဲ့ဆိုတဲ့အမှုကိုအောက်ဒီလိုက်စားမှုမြောက်တယ်ဆိုပြီးတော့စွဲချက်တင်လိုက်တာပါ။ဒါကတော့ပြီးခဲ့တဲ့တပတ်ကတရားခွင်ကြားနာမှုတွေအတွင်းကအဓိကအရေးပါတဲ့အချက်တစ်ခုဖြစ်တယ်လို့ဆိုရမှာပါ။ NLD ဆိုရလက်ထက်ရန်ကုန်တိုင်းအတွင်းလုပ်ငန်းဆောင်ရွက်မှုတွေကိုထောက်ခံပေးဖို့နဲ့ကာကွယ်ပေးဖို့အတွက်ဆိုပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကဒေါ်လာနဲ့ရွှေတွေပေးခဲ့တာကိုလက်ခံတယ်ဆိုပြီးစစ်ကောင်စီဘက်ကအားရလိုက်စားမှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်။ဒီအမှုကိုစွဲချက်တင်တဲ့မတင်တဲ့ဆိုတာနဲ့ပတ်သက်ပြီးတရားရုံးမှာနှစ်ဖက်ရှိနေသည့်အပြီးသက်လျှောက်လဲတင်ပြပြီးတဲ့နောက်နေပြည်တော်မှာရှိတဲ့တည်ထောင်တရားရုံးက ဖေဖော်ဝါရီလ28ရက်နေ့မှာစွဲချက်တင်ဖို့ဆုံးဖြတ်လိုက်တာပါဒီမှုမှာထူးခြားတာကတော့တည်တည်ခိုင်ခိုင်မာမာတင်ပြနိုင်ခြင်းမရှိဘဲတည်တည်ခိုင်မာမှုမရှိဘဲစွဲချက်တင်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ် ဒေါ်ဆန်းစုကြည်ကိုရွှေနဲ့ဒေါ်လာတွေပေးတယ်ဆိုပြီးတရားလိုဘက်ကတရားစွဲခဲ့ပြီမယ်လဲတက်တည်မပြနိုင်ခဲ့ပါဘူးတရားလိုဘက်ကလိုပြတက်တည်ဖြစ်တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်ဦးဖြိုးမင်းသိန်းကဒါတွေကိုပေးခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့ပြီမယ်လဲနှစ်ဖက်ရှိနေတဲ့အပြန်အလှန်မေးခွန်းတွေမေးခဲ့တုန်းကလည်းတက်တည်ပြနိုင်ခဲ့ခြင်းမရှိခဲ့သလိုစစ်ကောင်စီကအာ ဲ့ငွေကြေးတွေကိုစွပ်စွဲခံရသူစီကတင်စီရမိမှသာတရားစွပ်စွဲရမယ်လို့ပါဝင်သလိုအဂရီလိုက်စားရလို့ကြော်စောသတင်းထွက်မှသာအဂရီအမှုနဲ့ဆက်ဆင်းနိုင်တယ်လို့ဖော်ပြထားပါတယ်။အခုလက်ရှိဒေါအောင်ဆန်းစုကြည်ကိုအဂရီအမှုနဲ့ဆွဲထားတဲ့အမှုတွေမှာဒီပြထမ်းထားတဲ့အချက်တွေနဲ့မကိုက်ညီသလိုဒါတွေကိုယူရဲဆိုပြီးစွပ်စွဲချက်သာရှိပြီးတော့တရားလိုဘက်ကတက်တည်ပြသနိုင်ခြင်းမရှိသလိုစစ်တပ်ကအာဏာသိမ်းတဲ့နေ့မှာလည်းဒေါအောင်ဆန်းစုကြည်စီကတင်းစီရမိတာမရှိဘူးဆိုပြီးဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကကျမ်းနာစစ်ဆေးမှုတွေအတွက်မှတရားရုံးကိုရှောင်လဲတင်ပြနိုင်ခဲ့ပါတယ်။ဆိုတော့တက်တည်ခိုင်ခိုင်မာမာပြသနိုင်ခြင်းမရှိတဲ့အမှုကိုတရားရုံးကဘာကြောင့်ဆွဲချက်တင်ဖို့ဆုံးဖြတ်လိုက်တာပါလဲ။ဒါကတော့ဥပဒေကြောင့်အရမေကွန်ထုတ်เสียဖြစ်သလိုတရားစီရင်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့လည်းမေကွန်ထုတ်เสียဖြစ်နေပါတယ်။ဒီအမှုတွေနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ရှင်းလင်းတွေကိုမီဒီယာတွေကမပြောရဘူးဆိုပြီးပိတ်ထားတဲ့အတွက်တရားရုံးကဘာကြောင့်အခုလိုဆုံးဖြတ်တယ်ဒီဆုံးဖြတ်ချက်ကိုဒေါ်ဆန်းစုကြည်တို့ဘက်ကအယူခံဝင်မဲ့မဝင်ဘူးဆိုတာရင်းနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမသိရသေးပါဘူးနောက်တစ်ခုကတော့အခုလိုဆွေးကြတင်လိုက်တာကြောင့်လာမယ့်ရုံးချင်းတွေကစပြီးတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ရှောက်လဲချက်ပေးဖို့ရှိတယ်လို့လည်းသိရပါတယ်ပြီးခဲ့ပတ်တွင်ကြားနာမှုတွေကတခြားထူးခြားတဲ့အချက်တွေကတော့ဒေါ်ခင်ကြီးဖောင်ဒေးရှင်းအတွက်မီနီယာရယူမှုနဲ့နေဒီဆောင်မှုတွေနဲ့ပတ်သက်ပြီးဆွဲထားတဲ့အမှုလေးမှုကိုလည်းကြားနာဆွဆဲခဲ့ပြီးတော့စစ်ကောင်စီဘက်ကတော့တရားလိုသက်သေဖြစ်နဲ့နေပြီးတော့စီပင်ကဒေါက်တာပွင့်စံနာကျော်နဲ့ရန်ကုန်စီပင်ကဦးအောင်မျိုးဦးတို့ကိုဆွဆဲခဲ့ပါတယ်။ဒါပြင်ပြီးခဲ့တဲ့အင်္ဂါနေ့ကတော့ရဟင်ငါးရဏဝဲယူတာရင်းနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်နဲ့တမအဝင်းမြင့်လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်ဤတို့ကိုအရီလိုက်ဆောင်မှု၅မှုနဲ့ဆွဲထားတဲ့အမှုတွေကိုလည်းကြားနာဆွဆဲခဲ့ပါတယ်။ဒီမှုတွေအတွက်စစ်ကောင်စီဘက်ကတရားလိုဥအောင်ခန့်ကလူပြသက်တွေဖြစ်ထွက်ဆိုခဲ့ပြီးတော့ရှေ့လာမဲ့ရုံးချင်းမှာတော့နှစ်ဖက်ရှိနေတဲ့အပြန်လန်မေးခွန်းတွေနဲ့စစ်ဆေးမေးမြန်းကြမှာဖြစ်ပါတယ်စစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုအားရလိုက်စားမှုဆက်တမှုနဲ့ဆွဲထားပြီးတော့အခုလော်လော့ဆယ်မှာဆယ်မှုကိုတရားရုံးမှာရင်ဆိုင်နေရပါတယ်ခင်ဗျာ
ကိုရနိုင်စုစည်းတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးမှုယိုယွင်းနေတဲ့အခြေအနေကိုကြည့်ရအောင်ပါမြန်မာနိုင်ငံနေရာအတော်များများမှာလက်ရှိတရားဥပဒေစိုးမိုးရေးအတော်ယိုယွင်းနေတယ်လို့ပြည်သူတွေကပြောကြပါတယ်။ခိုးမှုလူရမှုကနေလူတက်မှုတွေအရင်တန်းပိုများနေပေမဲ့ဥပဒေတိုင်ဆောင်ရွက်ပေးမဲ့သူတွေကိုတိုင်ကြတာမျိုးလည်းတိမ်မလုပ်ကြတော့ပါဘူး။တရားဥပဒေစိုးမိုးရေးပိုင်ဆောင်ရွက်နေတဲ့တာဝန်ရှိသူတွေအပေါ်ပြည်သူတွေရဲ့ယုံကြည်အားကိုးမှုကလည်းနည်းလာတာကြောင့်ဖြစ်တယ်လို့ကိုယ်တိုင်ခံရသူတွေကပြောပါတယ်။လက်ရှိပြည်သူတွေကြုံတွေ့နေရတဲ့လူညိုရေးဆိုင်ရာအခက်အခဲတွေကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပေးမှာပါခင်ဗျာ။
စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့2022ခုနှစ်ဖေဖော်ဝါရီလတည်းကစလို့တနစ်ကျော်ကာလအတွင်းမှာယိုယွင်းအားနည်းနေတယ်လို့မြန်မာနိုင်ငံကြီးအနှံ့ကပြည်သူတွေထောက်ပြနေတဲ့အထက်မှာတရားဥပဒေစိုးမိုးရေးပိုင်းလည်းပါပါတယ်။ခိုးမှု၊လူရမှု၊ကပိုက်နှိုက်မှု၊မြို့လယ်ကမှဓားများတိုက်ခတ်ရမှုတွေအရင်ထက်ပိုများလာတယ်လို့ကိုယ်တိုင်ကြုံခဲ့သူတွေကပြောပြပါတယ်။မိခင်ကျမ်းမရဲ့အတွက်ဆေးရုံမှစောင့်ပင်းနေချိန်နေအိမ်ဖောက်ထွင်းခိုးခံရလို့ကျက်သိရာချီဆုံးရှုံးလိုက်ရတဲ့လှိုင်မြို့နယ်မှာနေတဲ့အမျိုးသမီးတဦးကသူ့ရဲ့ကိုယ်တွေ့အခြေအနေကိုအခုလိုပြောပြပါတယ်
။အိမ်မှာလူရှိနေတယ်တော့မဟုတ်ဘူး။တော့အထက်ထက်ပိတ်ကြတယ်။ဟိုကတကားခောက်ရင်ဘယ်သူလဲလို့အရင်ကြည့်ရတယ်။အဲ့လိုမျိုးထိတ်လန့်နေရပေါ့ကွာ။ထွားမှာတစ်ခုတော့ရသွားတယ်။ဟိုလုံခြုံမှုမရှိဘူးပေါ့။ညာကမျိုးကြီးမှာတော့မှာ။ရဲတွေကဘာပြောလဲဆိုတော့သူတို့ကိုယ်တိုင်ကတော့မှာစိုးရင်ရတဲ့အနေသားဖြစ်နေတယ်တဲ့။ဟိုသူတို့လည်းဟိုဒလန်ဆိုပြီးတော့အသက်ခံရတဲ့အနေထားရှိနေတာသူတို့လည်းမလုံခြုံဘူးလေအဲ့လိုမျိုးတော့ပြောတယ်ဘယ်နဲ့ကြော်ပြီးတော့သွားလို့မရဘူးတဲ့ပြည်သူပြောင်းနေလားဆိုတော့ဒီခေတ်ကာလကြီးတော့ကွာအမှန်တမ်းပြောရရင်တော့ဘာများပြောနိုင်ရင်ဆိုတော့ရုပ်နိုင်တာတော့မရှိဘူးခင်ဗျာနိုင်ငံရေးရှိနေတာဒီငြိမ်ဖြစ်နေတဲ့ခါကျတော့အဲ့လိုခိုးဆိုးလူရဲတာတွေကတော့ရှိလို့ရှိနေတာပေါ့အမှန်တမ်းပြောအဲ့ဒီကာလကြီးကိုအဲ့လိုမျိုးမနေကြဘူးကွာလုံခြုံမှုရှိရှိနဲ့အရင်ဟိုအန်ဒီဆိုတော့ခက်လို့လို့မျိုးအဲ့လိုမျိုးတော့သွားကြတယ်ကွာ
2022年1月9日，南昌的三个区内在那瓦里拉人马都愿意因抛砖看牙的一段，你当时办事的那宋小来亚为媒，第二批苏某以三月独立个人家屋里的二姨阿母们报报阿母三月被南街五路都要对全国表表话的，实际阿那等的那班第二批苏某阿楼上边亚媒，现场那里个嘞，比都龙江一切，批内铺过的铺都龙里家的对亚阿母，比都瑞也拥挤阿公母阿因特家先里的路表里家话的。
ที่ดูเรื่องนี้เนี่ยก็ยังลงใจอีกด้วยกูได้ดาวเองอยู่ในอะไรจังโว่เจ้าจะทำอยู่ในมันนี่ดูเดียวกันเลยคุณรู้เปล่าเลยเหตุว่าจะมารู้ว่าเรื่องนี้จะงูขึ้นอ่ะกูสูงสุดแล้วโอ้คุณอาณาเชนสั่งเชนเนี่ยโอ้ป้าดูข้างหลังมันเป็นเรื่องสนามยากเกลี้ยงดูนะตัวว่าชาวพันนะเอลูกพันสิ่งเหล่านี้ลงไหนนะลูกโจ้ตัวคุณตัวมาพันไหนเนาะเออจะมารู้ว่าเป็นตัวตัวอยู่ตรงซ้ำเนี่ยปมมันมีมือตาบีหูพันจนตัวพันนี่เลยตัวอยู่
จะมารู้แค่เก็บรูปตัวเต็มไปเอาเกิดท้าวเยสุกันเนี่ยวันที่ตัวตายเนาะมาตัวพระเจ้าจะมารู้ทั้งหลายรู้ทั้งแค่เอาไหมตัวนี้เป่าเนื้อรู้ทั้งแค่รู้อ่ะข้ามันเต็มอัตตะแค่เออจะมารู้มาชิมยาลูเลยไม่เอาเราไปรู้ด้วยว่าไหมไปดูอากูว่าเดี๋ยวกูสากูทั้งไหมสักการศึกษาเนี่ยเสนาอีกอันหนึ่งเนี่ยลีน่าอีกทีอย่ามาทัวร์ไม่งูทุบยันชาเรนยามานายกมาในเงินจังจังมาบ้าข้อมูลเรื่อยเรื่อยเช่นนี้เลย ฟังลูกขยันดูเสียจนลูกขยันดูเรื่องวิวเอโก่เปลี่ยนไปเลยช่วยใจด้วยมาเลยช่วยเวลาดูหันสามปีรอช่วยเรียนจะชีวิตเขาอยู่อะไรลูกยาดอะไรทำยังไงตามอยู่รีบเปลี่ยนลาวาเลยเดี๋ยวกูเรียนสมุยยี่ห้อเนี่ยอะไรด้วยอาจจะสติสมเนี่ยที่ทำยังไงขยันมือเรียนนู่นจะสมุยเรียนเปลี่ยนไปเลยอันนี้มาพอลูเรียนสิวัยลงงานเสียงเดียวกันรอเนื่องจากลูเรียนเนี่ยยังเวลูกกันนี่จริงแต่ถ้าลูกยาลำเนี่ยสระกูทุยเจ้าเนี่ยเรียนรู้เปลี่ยนไปเลย
ที่เดียร์ดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีดีด
ကိုယ်တိုင်လူတွေနဲ့ကြုံရတာဆိုတဲ့ခါကျတော့ဟိုအများနဲ့ဟိုတန်မြားတွေဆောက်ချီရတာပေါ့လေအဲဒီကိုယ်တိုင်လူတွေကိုယ်စီမာရာဇီဝယ်ပဲလူတွေကလူကောင်းတွေလည်းကုလူကောင်းတွေလည်းဖြစ်နေကြတယ်ဒါပေမဲ့ဟိုအားကြီးတွေမှာသူတို့ကပါမလားလူမဲ့ကြမဲ့တော့များပါမလားဆိုပြီးတန်မြားတဲ့နေရာတော့အဲဒီလူစိတ်ကြီးရတော့ဟိုတော်တော်ဆိုးတယ်
အခုလိုအခြေအနေမျိုးတွေကရန်ကုန်မြို့မှာလည်းဖြစ်နေတာမဟုတ်ပါဘူးတခြားမျိုးတွေမှာလည်းတရားဥပဒေစိုးမိုးမှုကြာဆင်းလာပြီးတော့ခိုးဆိုလူရက်မှုတွေပိုဖြစ်နေပါတယ်လက်နက်ကိုင်အဖွဲ့အစည်းတွေရှိနေတဲ့နေရာတချို့မှာတော့ခိုးဆိုလူရက်မှုတွေကိုပြည်သူတွေကအဲ့ဒီအဖွဲ့အစည်းတွေကိုတိုင်ကြားဖြည့်ရှင်းတာမျိုးလုပ်နေကြပါတယ် ဆရာနာတိမ့်ပြီးနောက်ပိုင်းမှာလက်နက်ကင်တွေနဲ့စစ်ကောင်စီကြားနှင်းပြေးစိုးမိုးနိုင်ဖို့ကဒါပိုအာယုံထားလာတာမို့ငကိုရဲကဒုစရိုက်သမားတွေကြီးစိုးတတ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒုစရိုက်သမားတွေပို့ပြီးတော့မင်းမှုလာတယ်လို့ဒေသခံတယောက်က VOA
ကိုပြောပါတယ်ခုကြတော့လက်နက်ကင်ကိုကြီးကြီးကလည်းပဲအများဘက်မှာနေမီနေမီဥတိုင်ကိုဖြစ်တာနဲ့သူတို့ကလည်းရှုပ်နေပြီးတော့တောက်တိုင်းဒီမကောင်းတာနဲ့ဆိုတော့ ဒါရီတို့ဝင်ပြီးတော့မလုပ်ဘူးလေသူစစ်ချင်းတွေလည်းတလုပ်တယ်အဲ့တော့ဒီဘုံမှာရှိနေတဲ့လူတွေကဘယ်လိုမှအားကိုးလို့ရအောင်တောင်းတစ်ခုတည်းရအောင်ကျွန်တော်ကိစ္စတစ်ခုကြီးရဲလို့တော့တိုင်ရဲ့သူတို့ဆိုင်လို့ပြောတယ်ဆိုတော့ရဲမဆိုင်တဲ့ဥပဒေမျိုးဖြစ်လာတယ်ဒါလည်းဟာမျိုးပဲရေးတော့လက်ခံတယ်ပေါ့ဟိုတောင်းတောင်းရဲလို့လည်းပြောတော့ဒါကြောင့်မလို့တရားဥပဒေကိုပြင်နေတဲ့အချိန်မှာမျက်န
ရှားစွေးကျွလို့မှုတွေကိုဖန်ဆီးနှိမ်နင်းတာအားနဲ့လာတဲ့အတွက်ဒုစရိုက်သမားတွေကပိုပြီးတော့အကျင့်ရဲလာတယ်လို့များကတုံ့တက်ကြပါတယ်။ဒါကြောင့်ရဲအယောင်ဆောင်ဖန်ဆီးပြီးတော့လူရက်တာအုပ်စုဖွဲ့လူရက်တာမျိုးတွေလည်းရှိတယ်လို့ကိုယ်တိုင်ကြုံရသူတွေကဗီအိုအေကိုပြောပြပါတယ်။ရန်ကုန်မြို့အပါအဝင်နေမြို့တော်တော်များများမှာအခုလိုအခြေအနေတွေဖြစ်နေတာပါ။ဗြိတိန်နိုင်ငံအခြေစိုက်
The economist magazine,
မဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာအပတ်စဉ်ခဏလေးကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ
် UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှိနောက်ခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုနားဆင်ကြရမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့ကပ္ပမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မပေးစာများကန္တာတတင်းတွေကတုတအစီအစဉ်နဲ့ထူးခြားစံပြတတင်းများစတဲ့အပတ်စဉ်ကန္တာတွေကိုတင်ဆက်ပေးသွားမှာပါပထမအဦးဆုံးတော့ကပ္ပမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ပြည်သွင်းနိုင်တင်ဆက်ပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်ဘက်လိုက်မှုတွေချက်ချင်းရဖို့တောင်းဆိုလိုက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အကြောင်းဆွေးနွေးထားပါတယ်။မအင်ဂျင်နံကကိုကြီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေဗက်လိုက်မှုတွေချက်ချင်းရဖို့တောင်းဆိုလိုက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။မလရှိရနေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်သတ်မှတ်ပြီးကမ္ဘာတစ်ဝန်းလုံးမှာအမျိုးသမီးအခွင့်အရေးနဲ့ကြားမတန်းတူညီမျှရေးတို့အတွက်အသိဉာဏ်များဝေရေလှုပ်ရှားမှုများနှစ်စဉ်ကျင်းပလေ့ရှိပါတယ်။အပြည်ပြည်ဆိုင်ရာမျိုးသမီးများနေ့ဖြစ်ပေါ်လာပုံအကြောင်းကိုတင်ပြရရင်1900ပြည့်နှစ်နောက်ပိုင်းဆက်မှုဖွင့်ထိုးတဲ့နိုင်ငံတွေမှာအမျိုးသမီးလုံသမားများဟာလောက်ခလာစာမညီများမှုမတရားကောင်းပုံဖြတ်ခံရမှုလုပ်ငန်းခွင်မှာလိမ်ပိုင်းဆိုင်ရာကောင်းပုံဖြတ်ခံရမှုနဲ့ထိပါနှောက်ယှက်မှုကျန်းမာရေးနဲ့တားဆက်ချားခြင်းဆိုင်ရာစောင့်ရှောက်ခွင့်များဆုံးချုံပြီးလူ့အခွင့်အရေးများချိုးဖောက်ခြင်းခံခဲ့ကြရပါတယ်1908ခုနှစ်မှာတော့အမျိုးသမီးတပေါင်းဝဲကျော်ဟာအမေရိကန်နိုင်ငံနယူးယောက်မြို့လမ်းမများပေါ်မှာခြိတဲ့ဆန္ဒပြကြပြီးအမျိုးသမီးများမဲပေးခွင့်ရရှိရေးမျှတသောအလုပ်ရှင်သတ်မှတ်ပေးရေးအမျိုးသားများနဲ့လောက်ခလဆက်ဒန်းလူရရှိရေးတို့အတွက်တောင်းဆိုခဲ့ကြပါတယ်။1910မှာတော့ဒိန်းမတ်နိုင်ငံကိုပင်ဟေဂင်မြို့မှာနိုင်ငံတကာအမျိုးသမီးအလုပ်သမားညီလာခံကိုကျင်းပခဲ့ပါတယ်။အဲ့ဒီညီလာခံမှာဂျာမန်ဆိုရှယ်ဒီမိုကရက်တစ်ပါတီအမျိုးသမီးဌာနခေါင်းဆောင်ကလာရာဇကင်ကအမျိုးသမီးများအခွင့်အရေးတန်းတူညီမျှရရှိရေးအတွက်နှစ်စဉ်ရက်တရက်သတ်မှတ်ပြီးနိုင်ငံတိုင်းမှကျင်းပဖို့အဆိုတစ်ခုတင်သွင်းခဲ့ပါတယ်။အဲ့ဒီညီလာခံကိုနိုင်ငံပေါင်း18နိုင်ငံကအလို့သမားသမဂ္ဂများဆိုရှယ်လစ်ပါတီများမှအမျိုးသမီးတရာကျော်တက်ရောက်ခဲ့ကြပြီးကလာရာဇကင်ရဲ့အဆိုကိုသဘောတူညီခဲ့ကြပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်1912ခုနှစ်မှာမတ်လ19ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အဖြစ်စတင်သတ်မှတ်ခဲ့ကြပြီးအမျိုးသမီးအခွင့်အရေးအတွက်တောင်းဆိုခဲ့ကြပါတယ်
။1913မှာတော့မတ်လ10ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အဖြစ်ပြောင်းလဲသတ်မှတ်ခဲ့ကြပါတယ်။1985ခုနှစ်မှာတော့ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကမတ်လ10ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အဖြစ်တရားဝင်သတ်မှတ်ပြီးစတင်ကျင်းပခဲ့ပါတယ်။ယခုနှစ်2022ခုနှစ်အတွက်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဆောင်ပုဒ်ကတော့ Break the Bias ဗလိုက်မှုတွေချက်ချင်းရဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်း2010ပြည့်နောက်ပိုင်းမတ်လ10ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထိမ်းအမှတ်ပွဲတွေကိုအမျိုးသမီးအဖွဲ့အစည်းတွေကဥဆောင်ပြုလုပ်ခဲ့ကြတာတွေ့ရပါတယ်။နှစ်စဉ်မတ်လ10ရက်နေ့မှာအခမ်းအနားပွဲတွေပြုလုပ်တာအပါအဝင်အမျိုးသမီးခွင့်ရည်များကိုအများပြည်သူသိရှိအောင်လှုံ့ဆော်တဲ့ပွဲတွေအမျိုးသမီးများအခွင့်ရည်နဲ့ဆိုင်တဲ့ဇာတ်ဝိုင်းတွေပြုလုပ်ပြီးမီဒီယာတွေကနေထုတ်လွှင့်တာတွေပြုလုပ်လေးရှိပါတယ်။ဘာကြောင့်အမျိုးသမီးများနေ့အခမ်းအနားပွဲတွေအမျိုးသမီးခွင့်ရည်တွေအတွက်စီရင်လှုံ့ဆော်မှုတွေလုပ်ရတယ်လဲဆိုတာကိုအမျိုးသမီးအရေးတက်ကြွလှုံ့ဆော်သူတဦးဖြစ်တဲ့ဒေါခင်လေးကအခုလိုပြောပါတယ်
။အဓိကကျင်းပရတဲ့ရည်ရွယ်ချက်ကတော့အမျိုးသမီးများကိုဂုဏ်ပြုနိုင်ဖို့ဖြစ်ပါတယ်။နံပါတ်1အချက်ကတော့မူဝါဒချမှတ်သူတွေအစိုးရအဖွဲ့တွေဥပဒေပြုသူတွေအနေနဲ့ အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးအတွက်အစီအစဉ်လေးကိုချမှတ်ထည့်သွင်းနိုင်အောင်အတွက်လှုံ့ဆော်မှုပြုလုပ်နိုင်ရန်ဖြစ်ပါတယ်။နံပါတ်3ချက်နေရာတော့အများပြည်သူတွေအနေနဲ့လည်းအမျိုးသမီးတွေရဲ့အခမ်းအနားအရေးကြီးပုံနိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာအမျိုးသမီးတွေရဲ့ပါဝင်ဆောင်ရွက်မှုတွေကိုပိုမိုသိရှိနိုင်အောင်အတွက်အသိပညာပေးဖို့ဖြစ်ပါတယ်။ဒီရွေချက်အဓိကသုံးချက်နဲ့ပဲကျွန ခက်ခဲတဲ့ကာလမှာတော့ကျွန်တော်တို့ဟာပုံစံတစ်မျိုးပြောင်းပြီးတော့ social media တွေ online တွေကနေတဆင့်လဲအဲရနိုင်နေများနည်းနဲ့အမျိုးသမီးများနေကိုလည်းဆက်လက်ကျင်းပပြုလုပ်နေကြပါတယ
်မြန်မာနိုင်ငံလူဦးရေရဲ့တဝက်ကျော်ဟာအမျိုးသမီးတွေဖြစ်ပါတယ်ကမ္ဘာပိုင်းရဲ့2020စီးရင်အရမြန်မာလူဦးရေမှာအမျိုးသမီးက 51.8% ခန့်လုံးရှိတယ်လို့သိရပါတယ်အမျိုးသားဦးရေတဲ့အမျိုးသမီးဦးရေကပိုများနေတာတွေ့ရမှာဖြစ်ပါတယ်ဒါကိုကြည့်ရင်အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဟာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဆက်စပ်နေတယ်ဆိုတာသိတာထင်ရှားလာပါတယ်ဒါကြောင့်အစိုးရမူဝါဒချမှတ်သူတွေဟာအမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးနဲ့ခေါင်းဆောင်မှုခန်းကဏ္ဍမှာအမျိုးသမီးတွေပုံမူပါဝင်ရေးကိုအလေးထားဖို့လိုအပ်တယ်ဆိုတာအထူးပြောဖို့လိုလိမ့်မယ်မထင်ပါဘူး
အခုလက်တလောဆင်နွှဲနေတဲ့မြမနွေဦးတော်လှန်ရေးကြီးကိုကြည့်ရင်လေအမျိုးသမီးတွေရဲ့အင်အားအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုအထင်ရှားတွေ့မြင်ကြရမှာပါမြေပြင်ကနေခေါင်းဆောင်မှုပိုင်းအထိအစင်တိုင်းကဏ္ဍတိုင်းမှာအမျိုးသမီးတွေပါဝင်ဆောင်ရွက်နေကြတာကိုတွေ့ကြရမှာပါမြမနွေဦးတော်လှန်ရေးကြီးမှာအမျိုးသမီးတွေဟာရှေ့တန်းကနေရွရွချွန်ချွန်ပါဝင်ပြီးမတရားမှုကိုတိုက်ထုတ်လျက်ရှိပါတယ်သမိုင်းရဲ့အရွေးတစ်ခုမှာတဒတ်တအားပါဝင်ကြတဲ့အမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့အပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့မှာပါဝင်ဆင်နွှဲကြဖို့ဖိတ်ခေါ်တဲ့အကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ဆိုင်ရာဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားတာတွေ့ရပါတယ်။ဒီနေ့အတွက်သူတို့ရဲ့စောင်းပုတ်ကတော့ဗက်လိုက်မှုတွေချက်ချင်းရက်အာနာရှင်စနစ်အမြင့်ဖြတ်ဖြစ်တယ်လို့ဖော်ပြထားပါတယ်။
အမှန်တကယ်တော့အမျိုးသမီးအခွင့်အရေးဆိုတာလူအခွင့်အရေးတရက်ပါပဲတောင်းယူနေရမယ့်အရာတောင်မဟုတ်ပါဘူးလူသားတိုင်းရရှိရမယ့်မွေးရပါအခွင့်အရေးပါအမေရိကန်နိုင်ငံသားဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဟစ်လာရီကလင်တန်ကတော့လူအခွင့်အရေးဆိုတာအမျိုးသမီးအခွင့်အရေးပါပဲအမျိုးသမီးအခွင့်အရေးဆိုတာဟာလေလူအခွင့်အရေးပါပဲလို့ဆိုပါတယ်ဒါကြောင့်အမျိုးသမီးတွေကိုခွဲခြားဆက်ဆံတာနှိမ်ချတာခြံလှပ်ထားခဲ့တာတွေကိုရပ်တန့်ပြီးအမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေကိုအတိမတ်ပြုဖို့လိုပါတယ်။ဒါမှသာလူအဖွဲ့အစည်းကြီးဟာပိုမိုဖွံ့ဖြိုးပြီးငြိမ်းချမ်းသာရမှာဖြစ်ကြောင်းပါခင်ဗျာ
။ဒီသတင်းနိုင်စင်စင်ပြီးမအိန်ဂျင်နဲ့ကိုညီတင်ဆက်ပေးခဲ့တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးတော့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ပြပေးပါမယ်။မအိန်တန်နာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
ကျေးဇူးပြုတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။သာသာထက်ဆိုရတော့ရှင်ကတော့မင်္ဂလာပါ VOE ကျွန်တော်နားထောင်လာတာ3နှစ်ရှိပါပြီဒီလုံးတည်းလေးမကြားရရင်တော့မနေနိုင်တော့ပါဘူးသတင်းတူစာမျက်နှာတူတွေညားနေတဲ့အချိန်မှာ VOE ရဲ့သတင်းတွေနဲ့ပဲသတင်းမှန်ကိုနားထောင်နေတာပါကျေးဇူးတင်ပါတယ် Facebook ရော YouTube Channel မှာပါ Subscribe လုပ်ထားပါတယ်ကျွန်တော်က Top Fan ပါ COVID ပေးမှလည်းကြင်ဝေးကြပါစေ VOE ဝိုင်းတော်သူဝိုင်းတော်သားများတဲ့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါအာကာဟုတ်ကဲ့ပါကိုအာကာဇော်ထက်ရင်top fan တယောက်ဖြစ်တယ်ဆိုပြီးတော့အထူးအားပေးပါတယ်ဆိုလို့ကျေးဇူးတင်ပါတယ်เนาะ video ကိုရုပ်မြင်သံကြားအပြင် online စာမျက်နှာတွေဖြစ်တဲ့ Facebook တို့ YouTube တို့ကပါဖန်ယူနိုင်တယ်ဆိုလို့လည်းထပ်ဆင့်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်เนาะအဲ့နဲ့ Ukraine နိုင်ငံကို Russia ကကျူးကျော်ဝင်ရောက်ပြီးတော့စစ်စင်နေတဲ့ကိစ္စပြည်တော်ရရှင်နေစာရီတော်တော်လေးရေးလာကြမှတ်ချက်တွေလည်းရေးလာကြပါတယ်နော်ဒီချက်မှာတော်ရရှင်တယောက်ကမင်္ဂလာပါ VOE တဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးအေးစက်ပါစေလို့ဆုတောင်းပေးပါတယ် ဆင်ကျင်တော့တရားမရှိတဲ့နိုင်ငံခေါင်းဆောင်တွေကြောင့်လူသားတွေဒုက္ခရောက်ကြရပါတယ်ဒီလိုခေါင်းဆောင်တွေအမြန်ချုပ်ငြိမ်းသွားပါစေကျွန်တော်စုတောင်းမိပါတယ်ယူကရိန်းအတွက်လည်းကျွန်တော်ဝမ်းနည်းရပါတယ်လွတ်မြောက်ကြပါစေကမ္ဘာစစ်ဖြစ်တော့မှလားဆိုရင်ဒီမေးလာပါတယ် ဒါနဲ့ရုရှားနိုင်ငံကယူကရိန်းနိုင်ငံကိုဝင်ရောက်ပြီးကျူးကျော်ဆင်နွှဲနေတဲ့အချိန်မှာပဲဗီဒီယိုနဲ့ BBC ပါဝင်နိုင်ငံသားသတင်းမီဒီယာတွေကိုရုရှားကပိတ်ပင်လိုက်တယ်ဆိုပြီးဟိုတနေ့ကပဲသတင်းထုတ်ပြန်ပါတယ်ဗီဒီယိုအမေရိကန်တန်BBCပြည်ချအတန်းတွေထဏာတို့ကထုတ်လွှင့်နေတဲ့တစိမ့်တစ်ပိုင်းပါဝင်အနောက်နိုင်ငံတွေရဲ့သတင်းမီဒီယာတွေကိုဝင်ရောက်ကြည့်ရှုခွင့်ပိတ်ပင်လိုက်တယ ဒီနေ့ကစားလို့နှစ်ပတ်လောက်ရှိလာပါပြီနော်သူတို့နိုင်ငံအတွင်းမှာရှိတဲ့မီဒီယာတွေကိုဒီစစ်ပွဲနဲ့ပတ်သက်ပြီးတော့အထူးစစ်စင်ရေးလို့ရင်းညွှန်းသုံးနှုန်းမှုလည်းအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်မလိုက်နာတဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုသတိပေးထားပြီးတော့သူတို့တင်ထားတဲ့စာသားတွေကိုဖျက်ပစ်ဖို့အမိန့်ပေးထားတာပါဖျက်ရင်သူတို့ညံကြကြမလိုက်နိုင်ရင်တန်ရိုင်းမယ်ဆိုတာတွေလည Kemal dan sura itu orang yang, anak sen tu orang luru ga tu ko, luji luka dia lalu mizi jemari, tu lalu tu mian mandiri belu mizi jemari, tu mara ko wevan tak jalan juga melu lawau, tu ni apa sen luru ko nane mesi, mampun sebenye, katunong luda ribu si sejena ba, tamale tu lalu china lalu jamali, naya tu kuiya seluruh mana ibu te, terjemri dia kena, dah jang tayso taraba. เอออาณาชินุยะตบอตบาวาวาอังอ๋อเสียไม่ใช่บ่เอ้ยยีลาวาดิแท้สุดเลยตัวสิงห์ก็อาณาชินุยะกะลงตบงเซนเนบาอัจฉริเสียไอ้ติกะอาสาตรีขอสิ้นซาบงต้งตับบงซงบาเว้ยเด้นายยะญาตะเนี่ยก็เป้เป็นเลยสุดาปิตรุยะเมษิญาก็เป้ไล่ตาบากูลุตาแม่เนทีมะพ่นเยียจะบาชิโลเลยเด้กูลุยะกูไม่ยอมจิโลเป้ยาราบาสุเปียสุลาบาดิ แต่เมื่อดีมาตัวเราเสร็จที่ชั่วคราวเลยเตรียมมีเดียสุราไปเป็นเดมาร์เลยเจลาราบาเสียเช่าสุดเลยตัวเราเสียงอ่ะเนี่ยมาพี่ก็เลยไปเดมาร์เลยเจ้าเช่นข้าราชการที่เตรียมหมดเตรียมลงมาเยี่ยมเนี่ยมีหลังงานเลี้ยงเนี่ยมีอะไรหรอเช่นข้าราชการที่ไปบ้านสุราเจลาราบาแล้วเช่นมังคุดาสุราตัวเราเสียงอ่ะเตรียมมีเดียสุราเงื่อนไปไหนเนี่ยตัวเย่มีหน้ากบเลยไล่เปลี่ยวเปลี่ยวจะไปเอ็มดีอาเปลี่ยวเอ็มดีอาเย่ชิโกชิดันเย่เปลี่ยวเป็น ကိုပိတ်ပင်လိုက်တဲ့ကိစ္စထောက်ခံတဲ့သရရှင်ရဲ့အမြင်မှာတန်းထွန်းဆိုတဲ့သရရှင်ကတော့မကောင်းမှုမှန်သမျှမကြံအောင်လုပ်တဲ့သူတွေဟာသူတို့မကောင်းကြောင်းကမ္ဘာအသိမာကိုထိတ်လန့်ကြပါတယ်။သတင်းတွေကိုဥရိမဲ့ပိတ်တော်တာပါ။ရုံးစရာခြေရာကိုတထက်တဲတူအောင်နင်းကြပါတယ်ဆိုပြီးရေးလာပါတယ်။ဆိုင်းမျိုးသူကလည်းသတင်းအမှောင်ချမိအမှောင်ချမဝါရီစာစာပေးရာယူခိုင်းလာလို့ဟုတ်တာဟုတ်ဟုတ်မဟ မြန်မာနိုင်ငံမှာလည်းတရေမောင်ချမင်းမောင်ချဆိုလို့လောလောဆယ်မိပြနေတဲ့အခြေအနေကိုသတိရမိပါတယ်နော်တော်ရှင်တရားမေကွန်လေးမေးလာတာကိုလည်းဖြေကြားပေးချင်ပါတယ်မတူလာဆိုတဲ့တော်ရရှင်မှာမင်္ဂလာပါ view ရေတဲ့ Omicron ဖြစ်ပြီဆိုရင်ဘာဆေးတောက်ရမလဲသိချင်လို့ပါဖြေကြားပေးပါဆွဲရေးလာပါတယ်ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလည်း COVID စစ်ထုတ်တာလိုင်း Omicron ပိုးကူးစက်မှုတွေမြင့်တက်လာပြီးတော့စစ်ထုတ်တာလိုင်းနဲ့လည်းရင်ဆိုင်နေရပြီမလို့တခြားတော်ရရှင်တွေလည်းဒီသိချင်မဲ့မေးခွန်းဖြစ်တယ်လို့ထင်ပါရဲ့နော်ဒါကြောင့်မလို့မြန်မာနိုင်ငံမှာအခုရင်ဆိုင်ကြုံတွေ့နေရတဲ့ COVID စစ်ထုတ်တာလိုင်း Omicron ပိုးဘယ်လိုရင်ဆိုင်ကာကွယ်ရမလဲဆိုရဲအကြောင်းနဲ့ပတ်သက်ပြီးတော့သိချင်နေရှင်တော့ Travel View ကထုတ်လွှင့်ပေးတဲ့ပြည်သူ့ကျန်းမာရေးအစီအစဉ်နောက်ပြီးတော့အပတ်စဉ်တိုင်းကိုဝင်းမင်းတင်ဆက်ပေးနေတဲ့ကျန်းမာရေးအစီအစဉ်တို့မှာကြီးစုနားဆင်နိုင်ပါတယ်လို့ပြောချင်ပါတယ်လောလောဆယ်ကိုဝင်းမင်းရောလူထုနဲ့ကျန်းမာရေးအစီအစဉ်တင်ဆက်ပေးတဲ့ဒေါက်တာတန့်ဆောင်ရောကဒီမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ Omicron COVID လိုင်းနဲ့ပတ်သက်ပြီးတော့အသိပညာပေးမှုတွေနောက်ပြီးတော့သိထားတဲ့အချက်အလက်တွေကိုတင်ဆက်ပေးနေတာဖြစ်လို့ပါအစီအစဉ်တွေကိုနားထောင်လာရအောင်လွတ်သွားရဲဆိုတော့ဒီအစီအစဉ်တွေကတော့ကျန်းမာရေးအစီအစဉ်ကိုဗုဒ္ဓဘူးနေတိုင်းမှာတင်ဆက်ပေးနေပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတော့တနင်္ဂနွေ TV အစီအစဉ်မှာတင်ဆက်ပေးပါတယ်ဒီအစီအစဉ်တွေကိုမကြည့်လိုက်ရအောင်နားမထောင်လိုက်ရအောင်ပြန်ပြောကြည့်ရှုခြင်းနဲ့နားဆင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ Facebook စာမျက်နှာနဲ့ Web စာမျက်နှာပေါ်မှာပြန်ပြောကြည့်ရှုနားဆင်နိုင်ပါရဲ့နော် တဲ့မြန်မာအင်ဒီဂျင်ထိုင်းနိုင်ငံရဲ့မြန်မာနဲ့ထိစပ်နေတဲ့မဲဆောင်မျိုးတွေမှာတော့ဒီမျိုးလေးကမြန်မာပြည်ကရွှေပြောင်းလို့သားတွေရောပြီးတော့အာနာသိန်းလို့တစ်ဖက်နိုင်ငံကိုထွက်သွားကြတဲ့လူတွေရောရှိနေတဲ့မျိုးပါ။အဲ့မျိုးမှာတော့ကိုဗစ်ကူးစက်မှုတွေလောလောဆယ်မြင့်တက်နေတယ်။ထိုင်းတွေရောမြန်မာတွေရောနေ့စဉ်နေ့စဉ်ရာတော်တော်များများကူးစက်နေကြတယ်လို့ဆိုလာပါတယ်။ဒါကြောင့်မလို့လဲသက်ဆိုင်ရာတာဝန်ရှိသူတွေကတော့ဒီထိုင်းနိုင်ငံမှာနေထိုင်ခွင့်တရားဝင်ရှိရှိမရှိရှိမိသူမဆိုလာပြီးတော့ကာဝယ်ဆေးထိုးနိုင်ပါစီဆိုပြီးတော့နှိုးဆော်နေတာပါဒီလိုမျိုးကိုဗစ်မျိုးကွဲတဲ့ Omicron ကူးစက်မှုပြန့်ကျတဲ့နိုင်ငံတွေလည်းပြန့်ကျတာကြောင့်နိုင်ငံအများပြားကတော့ပြည်ဝင်ခွင့်ကန့်သတ်ချက်တွေပြန်လျှော့ပေးပြီဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးရေးလာတဲ့သတင်းကတော့ Crystal White ပါသူကကျမတို့မြန်မာနိုင်ငံမှာတော့မဖွင့်တော့ဘူးထင်ပါတယ်တဲ့ကိုဗစ်အကြောင်းပြပြီးတော့ပြေလို့ကောင်းတော့ပြီးခဲ့တဲ့ July 2021ကိုဗစ်တတိယလှိုင်းတော့ကလည်းသိတာတောက်တောက်လေဟောအခုတော့ဖြစ်လို့ဖြစ်မှန်းလည်းမသိကုလို့ကုမှန်းလည်းမသိအိုမီကြတော့စကားတဲ့ထည့်ပြောပိတ်ပိတ်မပိတ်ပိတ်ကိုဗစ်ကအချိန်ချင်းကိုကူးဆက်နေတာပါတဲ့ခရစ်စတယ်ဝှိုက်ရေးလာတာဖြစ်ပါရင်အချိန်အခက်သက်ကြောင့်ဒီတစ်ပတ်တော့သရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်ရှင်သရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့သတင်းတစ်ပတ်ကိုကြော်ဖြတ်နိုင်ပါစေလို့ဆုတောင်းနေပါတယ်မောင်ဗျူရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်လို့ပြီးတော့စာရေးတက်တာအမှတ် 855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ viewy မြန်မာပိုင်းစာမျက်နှာဖြစ်တဲ့ viewy bammy's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ view မြန်မာပိုင်းသောရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOE မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOE Internet စာမျက်နှာနဲ့ဖုန်းပေါ်က VOE App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOE app နာမည်က VOE Bammy's ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammy.voenews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOE ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မဧသနာကျစီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ။ဒီအမေရိကန်အတန်ကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့သတင်းတွေကတုဒ္ဒအစီအစဉ်ကိုလည်းတင်ဆက်ပေးပါအောင်မယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုဒ္ဒရစေဖို့မှညညလွင်တင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့ကမ္ဘာတမိုင်းကြောင်တလျှောက်ဖြစ်ပွားခဲ့တဲ့စစ်ပွဲတွေကပထမကမ္ဘာစစ်နောက်ပိုင်းလူအသက်သေဆုံးမှုအများဆုံးစစ်ပွဲကြီးအကြောင်းကိုပြောပြထားပါတယ်ခင်ဗျာ။
လူသမိုင်းကြောင်းတစ်ချောင်းမှာလူသားတွေအချင်းချင်းအကြားအဆက်သေးစေနိုင်တဲ့လက်နဲ့အမျိုးမျိုးအသုံးပြုပြီးတိုက်ခိုက်ကြတဲ့စစ်ပွဲပေါင်းများစွာဖြစ်ပွားခဲ့တာကိုသမိုင်းကြောင်းတွေအရာစီနိုင်ပါတယ်။ပြည်ရင်းမှာဖြစ်တဲ့စစ်ပွဲတွေရှိသလိုတိုင်းပြည်တစ်ခုနဲ့တစ်ခုအကြားဖြစ်ပွားတဲ့စစ်ပွဲတွေလည်းရှိခဲ့တာပါ။ဒီလိုဖြစ်ပွားတဲ့စစ်ပွဲတွေမှာလက်နဲ့ငယ်တွေနဲ့ရင်ဆိုင်ပစ်ခတ်တိုက်ခိုက်ကြတဲ့စစ်ပွဲတွေရှိသလိုအမျိုးမျိုးလက်နဲ့တွေအသုံးပြုပြီးတိုက်ခိုက်ကြတဲ့စစ်ပွဲကြီးတွေလည်းရှိခဲ့ပါတယ်။စစ်ပွဲတွေဖြစ်တဲ့အခါလူအသက်ဆုံးရှုံးမှုထိခိုက်ဒဏ်ရာရမှုဆိုတာတွေကရှိသမျှပါပဲ။ ဒါကြောင့်ပထမကမ္ဘာစစ်ကြီးဖြစ်ပွားခဲ့ခြင်းများစလို့အခုချိန်ထိဖြစ်ပွားခဲ့တဲ့စစ်ပွဲတွေအတွင်းမှာလူအသက်ဆုံးရှုံးမှုတွေအများဆုံးဖြစ်ခဲ့တဲ့စစ်ပွဲကာလကိုကြည့်မယ်ဆိုရင်တော့ဒုတိယကမ္ဘာစစ်ပွဲကာလပဲဖြစ်ပါတယ်။ 1939ခုနှစ်စက်တင်ဘာလတရနေ့ကနေ1946ခုနှစ်စက်တင်ဘာလနှစ်ရက်နေ့အထိ6နှစ်ကြာခဲ့တဲ့ဒုတိယကမ္ဘာစစ်ကြီးထဲမှာခန့်မှန်းခြေလူအသက်ပေါင်း3,900ကျော်အသက်ဆုံးရှုံးခဲ့ရတာပါ။ဒီထဲမှာစစ်မှုထမ်းက27တန်းကနေ25တန်းကြာသေဆုံးတာဖြစ်ပြီးအရက်သားတွေကတန်း95ကနေ93တန်းကြာသေဆုံးခဲ့ကြတာဖြစ်ပါတယ်။ ဒါကြောင့်တေဆုံးရသူအများစုဟာစစ်မှုထမ်းမဟုတ်တဲ့အရက်သားတွေဖြစ်တယ်လို့သမိုင်းမှတ်တမ်းတွေကဖော်ပြချပါတယ်။အဲ့ဒီအချိန်ကကမ္ဘာလူဦးရေရဲ့3000ခန့်နှုန်းတေဆုံးသွားတာဖြစ်တယ်လို့ပြောရမှာပါ။တေဆုံးမှုတွေထဲမှာစစ်ပွဲတွေအတွင်ထိခိုက်မှုကြောင့်တေဆုံးမှုက96တန်းကျော်ရှိပြီးစစ်နဲ့တေဆုံးမှုတွေကတော့စစ်ပွဲတွေနဲ့ဆက်နွယ်နေတဲ့ရောဂါပိုးတွေ၊ငှက်မှုခေါင်းပေါင်းမှုတွေ၊နာ ဒီနေ့ကျွန်တော်တို့ကြားလာချင်မှာအဲ့ဒီအချိန်ကဆိုဖီယာယူနီယံဖြစ်တဲ့ရုရှားကအသက်ဆုံးရှုံးမှုအများဆုံးဖြစ်တယ်လို့မှတ်တမ်းတွေမှာဖော်ပြပါတယ်။ဆိုဖီယာကလူပေါင်း26,000ကျော်တည်ဆုံးပြီးဒုတိယအများဆုံးအသက်ဆုံးရှုံးသူတွေကတရုတ်နိုင်ငံသားတွေပါ။တရုတ်လူမျိုးခုနှစ်တန်းရှစ်သိန်းလောက်တည်ဆုံးခဲ့ပါ နိုင်ငံအလိုက်ကြည့်မယ်ဆိုရင်တော့ပိုလန်နိုင်ငံကလူအသက်ဆုံးရှုံးမှုရာနှုန်းအများဆုံးဖြစ်ပါတယ်။နိုင်ငံမှာရှိတဲ့လူဦးရေအလုံးရဲ့19%ရာခိုင်နှုန်းကျော်အသက်ဆုံးရှုံးသွားပါတယ်။အဲ့ဒီအချိန်ကလူဦးရေ36,000သန်းကျော်တဲ့6သိန်းကျော်တည်ဆုံးသွားတာဖြစ်ပြီးအများစုကအရက်သားတွေပါ။ဒုတိယကမ္ဘာစစ်ကြီးအတွင်းမဟာမိတ်တွေထဲမှာပါတဲ့ဗြိတိသျှလက်အောက်ခံမြန်မာနိုင်ငံကလည်းတည်ဆုံးမှုများတဲ တွင်တည်ဆုံသွားခဲ့တာပါကမ္ဘာမှာလူအသေးအပြောက်များဆုံးဖြစ်တဲ့အဲ့ဒီဒုတိယကမ္ဘာစစ်အကြီးအတွင်းမှာနေပါမြစ်တစ်လျှောက်ဖြစ်ခဲ့တဲ့စစ်ပွဲတွေကအသေးပြောက်များဆုံးစစ်ပွဲတွေဖြစ်ပါတယ်ရုရှား၊ဘဲလာရုစ်နဲ့ယူကရိန်းနိုင်ငံတွေကိုဖြတ်ပြီးစီးဆင်းတဲ့ကီလိုမီတာ1400ရှည်လျားတဲ့နေပါမြစ်တစ်လျှောက်နှစ်ဖက်တပ်သားပေါင်း၄တန်းလောက်အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနှစ်ဖက်အကြအဆုံးကလည်းစုစုပေါင်းတပ်သား58000ကျော်ရှိခဲ့တာဖြစ်ပါတယ်ရှင
်။မင်းညိုလင်းစီးဆင်းတင်ဆက်တဲ့သတင်းတွေကတုဒအစီအစဉ်ကိုနှာစင်ကြကြရပါခင်ဗျ။အခုဆက်ပြီးတော့ကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုလည်းတင်ပြပေးပါဦးမယ်။ပါကီနာဖာဆိုနိုင်ငံကမျက်မြင်အမျိုးသားတဦးဟာအာဂဇာဝေဖန်ရေးသတင်းသမားတဦးအနေနဲ့အောင်မြင်နေပါတယ်။နိုင်ဂျီးရီးယားနိုင်ငံမိတ်ကပ်ပညာရှင်တဦးကသူ့ရင်ပပေါ်မှာနာမည်ကျော်ကြားထင်ရှားတဲ့ပုံတွေကိုဖန်တီးရေးချယ်ပေးနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုငင်းကြတဲ့မခင်ဖြူဖြူကတင်ပြပေးထားကြပါတယ်ခင်ဗျာ
။ပါကီနာဖာဆိုနိုင်ငံကမျက်မြင်အမျိုးသားတဦးဟာအာဂဇာဝေဖန်ရေးသတင်းသမားတူအနေနဲ့အောင်မြင်နေပါတယ်။အဗ်ဒူလာယေဘန်ဒိုဝါဘူဟာဗာကီနာဖာဆိုနိုင်ငံမှာရှာရှာပါပါမျက်မြင်သတင်းသမားတူဖြစ်ပြီးတော့နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ RTB မှာလည်းအာဂဇာဝေဖန်သုံးသက်ချက်ပေးသူတူဖြစ်ပါတယ်။ဘန်ဒိုဝါဘူဟာဆယ်ကျော်သက်အရွယ်2009ခုနှစ်ကျုံကမျက်စိကွယ်သွားခဲ့တာဖြစ်ပြီးအာယုံကြောတွေထိခိုက်သွားခဲ့တာလို့ကုသပေးခဲ့တဲ့ဆရာဝန်တွေကပြောပါတယ်။အာဂဇာပြိုင်ပွဲတွေမှာတခြားကျင်ညာတဲ့သူတွေသတင်းသမားတွေရဲ့ပြောဆိုသုံးသပ်မှုတွေကိုဗီဒီယိုကနေနားထောင်တယ်လို့ကိန်းကနန်းခန့်မှန်းချက်တွေအပေါ်အခြေခံပြီးသူကသုံးသပ်ချက်တွေကိုပြောဆိုပါရယ်။သူကိုယ်တိုင်လည်းငငယ်ကဘောလုံးကစားခဲ့ပြီးတော့အာဂဇာသမားတိုင်းရဲ့ကစားပုံနေရာနဲ့အခြေတွေကိုသိနေတာကြောင့်အခုလိုသုံးသပ်နိုင်လာလို့သူကပြောပါရယ်။ဗက်ကနာဖာဆိုနိုင်ငံမှာ2015ခုနှစ်အစိုးရအချက်လက်တွေအရမျက်မမြင်1.4%ရှိပြီးတော့သူတို့အများစုအတွက်အလုပ်ကိုင်ခွင့်လန်းကရှားပါပါရယ်။မျက်မြင်သူတွေကိုဖယ်ကျင်ထားပြီးနှိမ်ချဆက်ဆံကြတဲ့အပြင်မိဘတွေကလည်းမျက်မြင်သားသမီးတွေကိုပညာမသင်ခိုင်းတဲ့အတွက်အနာဂတ်မှာအလုပ်ကံရဖို့ကလည်းခဲယဉ်ပါတယ်။ဒီလိုအကြောင်းတွေရှိတာကြောင့်ဘန်ဒါအိုကိုအနေနဲ့ပတ်သန်းစွမ်းတွေရဲ့အခွင့်အရေးတွေကိုရရှိစေဖို့နဲ့သူတို့ကိုထိခိုက်စေတဲ့အကြောင်းအရာတွေကိုပြုပြင်ဖို့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုတည်ထောင်ပြီးကြိုးပမ်းနေသူလည်းဖြစ်ပါတယ်။ဘန်ဒါအိုကိုဟာမျက်မြင်အားသာဝေဖန်သုံးသပ်သူတူဖြစ်ပြီးသူ့ရဲ့သုံးသပ်ချက်တွေဟာဓမ္မတိကျန်ကြတာကြောင့်နားထောင်လို့ကောင်းတဲ့အကြောင်းသူ့ရဲ့ပြည်သက်တချို့ကတော့ပြောဆိုကြပါရဲ့ရှင
်။လီဗျားနိုင်ငံမြို့တော်ထရိုပိုလီနာကမြို့ကလေးတစ်ခုမှာပထမဦးဆုံးကျက်ဖအလှပြိုင်ပွဲကျင်းပခဲ့ပါတယ်။နှုတ်သီးအစ6ရောက်အစုံ အမျိုးမျိုးသောကျက်ဖမျိုးတွေကအလှဆုံးကျက်ဖကိုရွေးကြတာပါကျက်ဖတွေကိုသူတို့ရဲ့အရွယ်အစားအယောင်နဲ့အမွှေးတောက်ပပုံတွေကိုကြည့်ပြီးအဆင့်တက်မှတ်ကြတာပါဒီနှစ်မှာတော့ပထမရသွားတဲ့ကျက်ဖကအမှတ်63.8မှတ်ရသွားပါတယ်အဖြူနဲ့အမဲရောင်ရှိတဲ့ဒီကျက်ဖဟာအဝါရောင်တောက်တောက်ခြေောက်ရှိသလိုအကောင်ကလည်းတော်တော်ကြီးပါတယ်ပရိပခတွေဖြစ်ပွားနေတဲ့လေပြားနိုင်ငံမှာတိုက်ပွဲတွေအစားလူငယ်တွေအတွက်တခုခုစိတ်ဝင်စားစရာရစေဖို့အတွက်အခုလိုပွဲကိုကျင်းပတာဖြစ်တဲ့အကြောင်းပွဲစီစဉ်သူတို့ကပြောပါတယ်စုတွေကိုတော့ဒေါ်လာ50ကနေ800အထိချင်းမြင့်ခဲ့ပါတယ်ခင်ဗျာ
တန်ကြီးရနိုင်ငံကမိခင်ပညာရှင်တို့ကတော့သူ့ရင်သက်ပေါ်မှာနည်းနည်းကြော်ကြားထင်ရှားသူတွေရဲ့ပုံတွေကိုဖန်တီးရေးချဲနေပါတယ်အသက်23နှစ်အရွယ်မိခင်ပညာရှင်ဦးနီမယ်ရီအာယိုမီဒီဟာသူခနာကိုကိုကင်းဖက်ဆာတခုလိုသဘောချပြီးပုံတွေကိုရေးချဲနေတာပါပုံတစ်ခုပြဖို့အတွက်အချိန်9နာရီကျော်လောက်အချိန်ယူရပြီးသူ့ရဲ့ကိုယ်ပေါ်မှာရေးချဲတာဖြစ်တာကြောင့်အညောင်းမီပြီးတစ်ခုလုံးကတ်ခဲနာကျင်ရတယ်လို့လည်းသူကပြောပါတယ်တခါတလေသူဆွဲတဲ့ပုံတူကမတူတဲ့အတွက်လည်းပြန်ဖြက်လိုက်ပြန်ရေးလိုက်လဲရတာကြောင့်အချိန်ပိုကြတယ်လို့လည်းသူကပြောပါတယ်ရှင
်အမေရိကန်ပြည်ထောင်စုဘာမောင်ပြည်နယ်နယူပေါ့မြို့မှာဒီကဲပြင်းနဲ့ပြီးခဲ့တဲ့အဖက်ကရေကူးပြိုင်ပွဲကျင်းပခဲ့ပါတယ်အပူချိန်7ဒီဂရီဆယ်စီယပ်လောက်ပဲရှိတဲ့အချိန်ရေကဲပြင်းနယ်မှာမီတာ50လောက်အချိန်ရှိတဲ့ရေကန်ကိုခဲနေတဲ့ရေကန်ကြီးနေရာမှာဒူးပြီးပြိုင်ပွဲကျင်းပခဲ့တာပါ2015ခုနှစ်ကစတင်ခဲ့တဲ့ဒီရေကူးပြိုင်ပွဲကိုနှစ်စဉ်ကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့လူပေါင်း120ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ရေကူးဝတ်စုံခေါင်းစွန်းနဲ့မျက်မှန်ကိုသာဝတ်ဆင်ခွင့်ပေးထားပြီးတော့တကိုယ်လုံးဖုံးတဲ့ရေကူးဝတ်စုံမျိုးတော့ဝတ်ဆင်ခွင့်မပေးပါဘူးပြိုင်ပွဲဝင်ပြီးသားသူတွေအနေနဲ့အနာကအဆောက်အဦအသေးလေးတစ်ခုမှနှွေးထွေးသွားအောင်စောင်းလေးမျက်နှာတုပ်ပွားတွေပတ်ဖို့စီစဉ်ထားပြီးတော့ရေနွေးထဲမှာလည်းခြေထောက်ဆိုင်နိုင်ပါတယ်အမေရိကန်ပြည်ထောင်စုနေရာအနှံ့နဲ့ကနေဒါနိုင်ငံကအတွေ့အကြုံရင့်ရေကဲပြင်ရေကူးသမားတွေပါဝင်ခဲ့တယ်လို့စတင်ဆန်းသက်ရှင်ပြိုင်ကြမဲ့အပြော်တန်းရေကူးသမားတွေလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့စီစဉ်တည်ဆက်တဲ့ကမ္ဘာတစ်လွှားထူးခြားဆန်းကြားသတင်းလေးတွေကိုနားဆင်ကြကြရအောင်ခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA American တန်ရဲ့တင်းငွေနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတလဲတင်ပြပေးပါအောင်မယ်ခင်ဗျာယူကရိန်းကလက်ရှိတွားနေတဲ့လမ်းကြောင်းတိုင်ဆက်သွားမယ်ဆိုရင်ယူကရိန်းနိုင်ငံတော်ဖြစ်တည်မှုကအန္တရာယ်ရှိတယ်လို့ရုရှားသမ္မတပူတင်ကစနေနေ့ကပြောလိုက်ပါတယ်ယူကရိန်းအပေါ်လေရင်မပြန်တန်းရေးစုံတတ်မှတ်ရင်ဥရောပအတွက်တမကကဘာကြီးအတွက်ပါအေယာမစစ်ကပ်ဘေးဆိုက်လိမ့်မယ်လို့ Aeroflot ဝန်ထမ်းတွေနဲ့တွေ့ဆုံရမှာသမ္မတပူတင်ကအဲ့လိုပြောကြားလိုက်တာမှာယူကရိန်းဒုက္ခသည်တွေနဲ့အခက်အခဲဖြစ်နေတဲ့မော်လ်ဒိုဗာနိုင်ငံကိုအမေရိကန်ကကူညီမယ်လို့စနေနေ့ညကရောက်ရှိလာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်မော်လ်ဒိုဗာနိုင်ငံမှာယူကရိန်းဒုက္ခသည်တသိန်း200ရောက်ရှိနေပြီးအကူအညီလိုအပ်နေကြောင်းဝန်ကြီးချုပ်နတာလီယာကဗရီလီတာကအမေရိကန်ကိုပြောပါတယ်မော်လ်ဒိုဗာနိုင်ငံမှာလူဦးရေ 2.6 တန်းရှိပြီးဥရောပမှာအဆင်းရဆုံးနိုင်ငံလေးလည်းဖြစ်ပါတယ်ခင်ဗျာယူကရိန်းမှာရုရှားတွေတင်ပြလိုက်တဲ့မာရီယိုပိုးမြို့ကနေမြို့သူမြို့သားတွေဟာနေ့လယ်12နာရီကစပြီးမြို့ကိုဆွန့်ခွာထွက်ပြေးနေကြပါတယ်ယူကရိန်းနဲ့ရုရှားတပ်တွေအကြားယာယီအပြစ်ခရစေးသဘောတူညီချက်အရအခုလိုထွက်ခွာခွင့်ရသွားကြတာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံမှာရှိတဲ့သူတို့လုပ်ငန်းတွေကိုရပ်ဆန့်လိုက်ပြီးမြဲရုရှားအပြင်ကနေသတင်းတွေကိုဆက်လက်တင်ပြနေမှာဖြစ်တယ်လို့ VOA BBC နဲ့ RFERL သတင်းဌာနတွေကပြောပါတယ်ရုရှားတပ်တွေရဲ့စစ်ဆင်ရေးနဲ့ပတ်သက်ပြီးသတင်းမှားတွေကိုဖြန့်ရင်ထောင်ဒဏ်15နှစ်ချမှတ်လိုက်တဲ့ဥပဒေတရားကိုရုရှားလွှတ်တော်ကတောက်ကြနေကပြဋ္ဌာန်းလိုက်ပြီးတဲ့နောက်နိုင်ငံသားသတင်းဌာနတွေကရုရှားမှာရှိတဲ့သူတို့ရဲ့လုပ်ငန်းတွေကိုရပ်ဆန့်လိုက်ကြောင်းကြေညာလိုက်ကြတာပါယူကရိန်းကိုရုရှားတို့ကျူးကျော်နေတာကြောင့်ရေနံစေးတွေထိုးတက်နေပြီးကမ္ဘာစီးပွားရေးထိခိုက်နေရတာကိုတံပြန်ဆောင်ရွက်တဲ့အနေနဲ့တရုတ်နိုင်ငံကနှစ်စဉ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုရည်မှန်းချက်ကိုဆယ်စုနှစ်တည်းအတွင်းအနှိမ့်ဆုံးကိုရှော့ချလိုက်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကို 9.5% ခန့်နှုန်းဝန်းကျင်သတ်မှတ်လိုက်ကြောင်းဝန်ကြီးချုပ်လီခေချန်ကတရုတ်လွှတ်တော်မှတည်ကိုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲ။ ဒီကနေ့အစီအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဆန်တိုးစ်နဲ့ဂျွန်ဝါကာတို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇွန်ဝင်လိုက်ပါခင်ဗျာ
This program has come to you from the Voice of America, Washington.